ဩစတြေးလျမှာအမေရိကန်တပ်တွေကိုဖျံချဖို့စီစဉ်ခဲ့တဲ့မကြသေးခင်ကကြေညာချက်ဟာဒေသရင်းမှာတရုတ်ရဲ့ဩစာကြီးထွားလာမှုကိုထိန်းချုပ်ဖို့အတွက်ရည်ရွယ်လှုံ့ဆော်တာမဟုတ်ဘူးလို့အမေရိကန်ကာကွယ်ရေးဌာနအစစ်မြင့်အရာရှိတဦးကပြောလိုက်ပါတယ်။ဒီလှုံ့ဆော်ချက်ဟာတရုတ်နဲ့ဘလို့မှမပတ်သက်ဘူးလို့အမေရိကန်မူဝါဒရေးရာလက်ထောက်ကာကွယ်ရေးဝန်ကြီးမီချဲဖလော်နွိုင်းကတရုတ်တာဝန်ရှိသူတွေကိုပြောဆိုခဲ့တာပါ။ဩစတြေးလျမှာအမေရိကန်မရိန်းတပ်သား 2,500 လောက်ထိဖြန့်ချဖို့နိုဝင်ဘာလမှာအမေရိကန်သမ္မတဘရက်အိုဘားမားကြေညာခဲ့ပြီးကြတဲ့ကထိတ်တန့်အဆင့်ဆွေးနွေးမှုအတွက် Mrs. Flournoy ဟာဘယ်ဂျင်းမှာတရုတ်အစိုးရအရာရှိတွေနဲ့ပုံတဟုန်းနေ့ကတွေ့ဆုံခဲ့ပါတယ်။ဒါပေမဲ့အမေရိကန်ရဲ့ဒီဆုံးဖြတ်ချက်ဟာဒေတာရင်းမှာတရုတ်ရဲ့စင်အားကြီးထွားလာနေတာပေါ်ရည်ရွယ်လှုံ့ဆော်တာဖြစ်တဲ့ဆိုတော့ထင်ကျေးတချို့ရှိနေပေမဲ့လို့သမ္မတအိုဘားမားကတော့ဒီဆုံးဖြတ်ချက်ဟာအာရှပစိဖိတ်ဒေတာရင်းလုံခြုံရေးကိုဆက်ပြီးထိန်းထားနိုင်ဖို့အတွက်အထောက်အကူဖြစ်စေလိမ့်မယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။တရုတ်ဘက်ကတော့ဒါဟာမသင့်လျော်တဲ့ဆုံးဖြတ်ချက်ဖြစ်ပြီးဒီလိုမလုပ်ခင်နိုင်ငံတကာအတိုင်းဝိုင်းနဲ့အရင်ဆုံးဆွေးနွေးသင့်တယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။